ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားဒီနေ့တိုက်ပွဲဖြစ်ပွားပြီးမြို့ကန်တွေဘေးလွယကိုတင်ပြေးထွက်ပြေးတင်ဆောင်ခဲ့ရပါတယ်။မိုးပြဲမြို့ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်နေရာယူပြီးပြည်သူ့ကာကွယ်ရေးတပ်တွေရှီယာကိုလက်နက်ကြီးတွေပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းကောင်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
။ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ထဲကပေါ်ဦးတရက်ကွက်မှာပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တို့ကြားဒီနေ့မနက်ပိုင်းတိုက်ပွဲတစ်ကြိမ်ဖြစ်ပွားပြီးတော့အခုညနေပိုင်းမှာတစ်ကြိမ်ဆက်လက်တိုက်ပွဲပြင်းထန်နေတယ်လို့မိုးပြဲမြို့ခံတဦးကပြောပါတယ
်။တို့ကပြီးခဲ့ချိန်ကပေါပေါပေါဆိုပြင်းနေတဲ့ချိန်ကသတ္တနိုင်ခွဲကလေးကဥစားပြစ်ပါလေ။အခုပေါ်မခုနတချီကပြီးသွားပြီးခုမှပြန်လဲပြီးတော့အသေးတောင်ဖြစ်နေတယ်ခင်ဗျ။လက်နဲ့ကြီးတွေကတစ်ကြိမ်နဲ့ပဲတို့ရကွက်ထဲမှာဒီခိုင်တိုင်မှုရှိတဲ့ခါကျတော့တို့ဝဲရောကျဲရောအစာရင်းငါလေလူရောဘာဖြစ်လဲဟုတ်မနဲ့ဆက်တနိုင်ခွဲတဲ့အောင်နော်ကုသီရသမီးမစားရတဲ့ဒီလူထုလေအများကြီးရှိပါတယ်ကိုလုံးကြောက်လန့်ကြရခင်ဗ
ျစစ်ကောင်စီတက်တီဟာမနေ့တုန်းကတင့်ကားတွေနဲ့စစ်အင်အားအများအများနဲ့မိုးပြဲမြို့ကိုစစ်ကြောင်းဆင်းလာပြီးတော့နေရာအနက်မှာတက်ဆွဲပြီးနေရာယူထားတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီနောက်ဒီကနေ့မနက်ပိုင်းမှာတော့ဒေသခံကာကွယ်ရေးတပ်နဲ့ထိတွေ့ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားတာလို့ပြောပါတယ်။မိုးပြဲမြို့တွေကဒေသခံကာကွယ်ရေးတပ်တွေရှိမယ်လို့ထင်တဲ့နေရာတွေဘက်ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတူကပြောပြပါတယ်
။မနေ့ညမြစ်လေခင်ကလေးကစစ်ကြောဒီမိုးပြဲပြည်ညာဆိုင်မှာလေနေနေရနေစစ်ကြောကြီးကလည်းမိုးပြဲမြို့ထဲကိုဆင်းလာတယ်။တော့အကောကလည်းစစ်ကြောဆက်လာတော့ဒီမိုးပြဲထဲကိုစင်ကားတွေနဲ့ဆက်တာပေါ့စင်ကားသုံးကြီးနဲ့လည်းတည့်တယ်ဒီသူရင်အားများပြားနေပေါ့နော်။နောက်ဒီမနေ့မှပေါ့ဒီမနေ့ဆင်းလိုက်ခွဲဝန်းကျင်လောက်မှအဲတိခတ်မှုတွေဖြစ်လာတော့ပေါ့။ဒီနာယူဝဲဆနာယူဝန်းကျင်လောက်တော့ပြောပြန်လာတိခတ်တယ်နောက်မှနောက်ပိုင်းကတော့ဒီလက်နဲ့ကြီးနဲ့ပဲပြည်တာများတယ်စစ်ကြောစီကဒီလက်နဲ့ကြီးနဲ့လည်းမြို့ထဲကိုလမ်းထူတာပေါ့နော်။ဒီလိုတန်တရားဖြစ်နေတော့ဒီလိုလက်နဲ့ကြီးနဲ့လမ်းထူတယ်အခုချိန်လည်းလမ်းထူတော့ပါ
စစ်ကောင်စီအဖွဲ့ကမိုးပြဲမြို့ဘက်ကိုစစ်ကြောင်းတက်လာပြီးနေရာတော်တော်များများမှာဝင်ရောက်စီးနင်းတဲ့အချိန်မိုးပြဲဒေသခံကာကွယ်ရေးတပ်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မိုးပြဲမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ
်။မနေ့ကစနေလေဒီကတော့ဒီသူတို့မျိုးလည်းမနေဘူး။ဒီအိုမနေ့ကစပြီးတတိပေးတယ်ဒီလည်းသူတို့ညင်းလို့မရနဲ့ဒီရဲ့တတိမှုရောစဖြစ်တယ်ခင်ဗျ။ခုလိုလို့စေတော့တတိမှုရောရှင်နေတယ်လို့ပြောလို့ရတယ်ခင်ဗျာဒီစကောင်ကြီးကတော့လက်နဲ့ကြီးရနေတော့ထူနေတယ
်အခုလိုလက်နဲ့ကြီးတွေနဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေအိုးအိမ်ဆွန့်ခွာပေးလို့ရကိုထွက်ပြေးရှောင်တိန်လာရတဲ့သူတွေရှိတယ်လို့မြို့ထဲမှာပဲပိတ်ပြီးတော့ကြံနေသူတွေလည်းအများအပြားရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူကဆိုပါတယ
်ဒီတပ်ခံတွေကရှောင်တိန်နေကြတာပေါ့အခုစီမြို့ထဲမှာပိတ်မိနေတဲ့လူတွေအများကြီးပါပဲတချို့ဒီမြို့အပြင်နားလောက်ရှိတဲ့လူတွေခါကြတော့မြို့နဲ့သူတို့ဆွန့်ခွာလို့ရတာပေါ့ဒါပေမဲ့မြို့ထဲကတွင်ရှိနေတဲ့လူတွေခါကြတော့မဆက်လာနိုင်တဲ့လူတွေအများကြီးပြန်ပါသေးတယ်အဲဒါကရှိတဲ့ခါကြတော့ဆက်လာရဲဘူးပေါ့နော်
လက်တလောဒီမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူးပြီးခဲ့တဲ့2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားကရားပြည်နယ်အပါအဝင်မြန်မာနိုင်ငံရဲ့နေရာတချို့မှာဒီကနေ့အထိတိုက်ပွဲတွေကဆက်ပြီးဖြစ်နေတာပါ။မိုးပြဲမြို့ထဲမှာတိုက်ပွဲဖြစ်တာဒါနဲ့ပါဆိုရင်3ချိန်ရှိသွားပြီးဖြစ်ပါတယ်။ဒေသအခြေအနေတည်ငြိမ်လာရင်ဒေသခံပြည်သူတွေကနေရက်ကိုပြန်လာလိုက်အခြေအနေဆိုရင်ဘေးလွတ်ရာကိုပြန်ပြေးကြလိုက်နဲ့မြို့ကန်ဒေသခံပြည်သူတွေဟာအခုလိုမျိုးမကြမကြာစစ်ဘေးတိမ်းရှောင်နေကြရတာဖြစ်ပါလိမ့်ရှင်။